အမေရိကန်နဲ့မိတ်ဆွေလိုဆွေးနွေးဖို့အတွက်ရုရှားဘက်ကအဆင်သင့်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ရွေးကောက်ခံဒေါ်နယ်ထရမ့်ကိုတနင်္လာနေ့တုန်းကဒီတယ်လီဖုန်းနဲ့ဆက်သွယ်ဂုဏ်ပြုစကားပြောစင်မှာပြောကြခဲ့ပါတယ်ရုရှားနဲ့အမေရိကန်ပြည်သူတွေကြားမှာခိုင်မာတည်တံ့တဲ့ဆက်ဆံရေးရရှိဖို့မျှော်လင့်ထားတယ်လို့ဒီရွေးကောက်ခံသမ္မတထရမ့်ကလည်းပြောကြားခဲ့တဲ့အကြောင်းထရမ့်ရဲ့ရုံးကန်ကပြောပါတယ်ထိန်းချောက်မှုတွေစိန်ခေါ်မှုတွေနဲ့မဟာဗျူဟာမြောက်စီးပွားရေးဆိုင်ရာကိစ္စမှုတွေအပါအဝင်ကိစ္စရပ်တော်တော်များများကိုနှစ်ဖက်ကြားမှာဆွေးနွေးခဲ့တယ်လို့လည်းပြောပါရယ်လက်ရှိအမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးဟာအတော်လေးကိုပဝင်မကျစရာဖြစ်နေပြီးတော့နှစ်နိုင်ငံကြားဆွေးနွေးမှုတွေဟာညီမျှမှုအပြန်အလှန်လေးစားမှုနဲ့တနိုင်ငံရဲ့အရေးကိုနောက်တနိုင်ငံကဝင်ပစွဲရေးဆိုတဲ့ကိစ္စတွေပေါ်မှာအခြေခံတင်နေဆိုတာကိုရုရှားအစိုးရနဲ့ဒေါ်နယ်ထရမ့်တို့ကြားသဘောတူခဲ့တယ်လို့ခရမလင်ကတည်င်းထုတ်ပြန်ပါရယ်ရှင်